သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာနိုင်ငံရဲ့စကိုင်းတိုင်းအတွင်းကကလေးမျိုးရဲ့မနက်အာရုံဟာအောက်ဆီဂျင်အိုးလွတ်တွေဖြည့်ဖို့ပြင်ဆင်မှုတွေနဲ့တပ်ဝင်လှုပ်ရှားနေပါတယ်မနက်မိုးလင်းတာနဲ့အောက်ဆီဂျင်ဖြည့်တဲ့ဆိုင်တွေရှိမှာရာချီရှိတဲ့အောက်ဆီဂျင်အိုးတွေကအစီအရင်နဲ့နေရာယူထားကြပါပြီမြန်မာနိုင်ငံကိုကမ္ဘာ့ကပ်ရောဂါ COVID-19 တတိယလိုင်းရပ်ခန့်မှုမှာပိုးကွဆက်မှုများနေတဲ့ချင်းနဲ့စကိုင်းနယ်ဆက်ကလေးမြို့မှာနေ့စဉ်အောက်ဆီဂျင်လိုအပ်ချက်တွေကမြင့်တက်နေတာဖြစ်ပါတယ်ရောဂါပိုးကွဆက်ခံရတဲ့လူနာကိုကိုထူကိုထခုသမှုတွေလုပ်နေရတဲ့ကလေးမျိုးကံတူကအောက်ဆီဂျင်လိုအပ်မှုတွေနဲ့ခက်ခက်ခဲခဲရယူရတဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ချားလာတော့အဖေတို့မျိုးတစ်စက်ချင်းလာကြ။တစ်သုံးလေးရက်နောက်ပေါ့နော်။ဤလောက်ခံရတယ်။ခါတော့စိုးရိမ်လာနေစစ်လိုက်တော့အဖေမှာတော့လက္ခဏာမတွေ့ဘူးပေါ့နော်။ negative ဖြစ်တယ်။အမေကတော့ positive လာတယ်လား။ကျွန်တော်တို့ဆိုအောက်ဆီဂျင်ဘူးကို6ဘူးခဏဘူးလောက်ရှားထားတာပေါ့နော်။ဒီတဘူးပြင်းနေတဲ့အချိန်မှာဂျန်တဲ့ဘူးတွေကိုဂျန်တဲ့ဒီသူအေးမဲ့ထင်းတဲ့နေရာမှာကိုတို့ကျွန်တော်တို့ကဒီစီစီရတာပေါ့ကွာကိုယ်လည်းလေးကြောင်းလို့ရောင်းများပေါ့နော်အဲ့လိုချိုးတင်ပြီးတော့စီစဉ်တာရှိရဲတခါတလေပြတ်သွားလို့ရေးပေါ်ပေါ့နော်ဒီညလေးဆောင်ထားတဲ့ဟာကြီးကိုချီးငါပြီးမှအဲ့လိုမျိုးလုံးဝတာလေးလည်းရှိရပြောတော့မလဲပါဘူးဒါအကုန်လုံးကလည်းဒုက္ခကြောင့်နေကြတာဆိုတော့လေချိုးတင်စီစဉ်ရတာပေါ့ပြတ်သွားအောင်လို့ပြတ်သွားရင်ဘုရားအချိန်ကြီးအများဆုံးကနေနေဆိုတော့လေတခါလေမနေ့ထောင်းလိုက်တော့တည်းကျွန်တော်တို့အောက်ဆီဂျင်ကားလေးရောင်းလို့ရောင်းများဆိုရဲအဲ့လိုစီထားတာပေါ့ကွာတခါတလေငါနာရီကိုညနေ6နာရီတခါဒီမရလိုက်တဲ့လူတွေတော့ရှိပါတယ်ခေ
ါကလေးမျိုးမှာကိုဗစ်တန်ရရှိသူတွေကိုစစ်ဆေးတဲ့အခါကူးစက်မှုနှုန်း80ရာခိုင်နှုန်းအထိရှိနေတာပါပြီးခဲ့တဲ့တစ်လအတွင်းမှာကိုဗစ်ကြောင့်သေဆုံးသူ400ဝန်းကျင်အထိရှိနေတာကြောင့်စစ်ကောင်စီရဲ့အာဏာသိမ်းကာလအတွင်းကိုဗစ်ထိန်းချုပ်ကာကွယ်ကုသရေးတွေကိုကလေးမျိုးရဲ့ပြည်သူတွေကကို့အစီအစဉ်နဲ့ကိုအဓိကလှုပ်ဆောင်နေကြရတာဖြစ်ပါတယ်စစ်ကောင်စီကကလေးမျိုးပြည်သူစေယုံနဲ့တိုင်းရင်းစေယုံတွေမှာကိုဗစ်ကုသရေးဌာနတွေလှုပ်ဆောင်ထားပေမဲ့လိုအပ်ချက်တွေနဲ့မလုံလောက်မှုတွေကြောင့်ဒေသခံပြည်သူတွေဟာကိုဗစ်ကုသရေးဆန္ဒတွေကိုကိုတူကိုတလှုပ်ဆောင်နေကြရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးလူ400ခန့်ကာကွယ်စောင့်ရှောက်မှုပေးနိုင်တဲ့ကိုဗစ်ကုသရေးဆန္ဒတာဝန်ရှိသူတို့က
အရင်တော့ဒီကျမတန်ဆွမ်းနဲ့တော်လေးနည်းနည်းယောဂအခန်းနေတဲ့လူဆိုရင်တို့ကျွန်တော်တို့အိတ်ဆွတ်စင်တာမှာထားပြီးမှယောဂခံတက်ကြီးရွယ်ကိုနဲ့ယောဂခံရှိတဲ့လူတွေကိုကျွန်တော်တို့ဦးစားပေးကျွန်တော်တို့တိုင်းရင်းစေးရုံမှာထားပါတယ်ဗျအဲ့ဒါတော့အရေးပေါ် 24 hour ကုသပေးလို့ရအောင်လို့ပါခင်ဗျအခုချိန်နေမှာတော့ဦးရတော်တော်များများဝင်နဲ့အားနဲ့မမျှတော့အားလုံးပြန်ပြီးတော့ကိုယ့်အိမ်မှာကိုယ့်အတိုင်းတာနဲ့ကိုယ့်အကူကုသရတဲ့အချိန်ပိုင်းအတိုင်းတိုင်းတစ်ခုရောက်သွားတဲ့ခါကျတော့အောက်ဆီဂျင်ကလုံးဝမနိုင်တော့ပါဘူးဗျတချို့ကလည်းအမှန်တကယ်လိုအပ်လို့ဟိုနဘူးတုံးဘူးဆောင်ထားတယ်လို့တချို့ကလည်းကြိုတင်ဆောင်ထားဆိုတော့အဓိကကြိုတင်ဆောင်ထားတဲ့လူတွေအများကြီးကြောင့်လည်းအောက်ဆီဂျင်ပြတ်လတ်မှုလည်းရှိပါပါပါတယ်ခင်ဗျ။အော်ရှင်းစဲဒီတိုင်းတွားမယ်ဆိုရင်တော့ကျွန်တော်တို့ပြည်သူရဲ့ဆိုးကျိုးကတော့ဘာမှခံမလို့မရနိုင်တော့ပါဘူးဗျ။ကျွန်တော်တို့အရင်တုန်းကဥစ္စာပြည်သူလူထုအားနဲ့ဆရာဝန်ဆရာမအားနဲ့မြို့ရဲ့ဒီအလှူဒန်းနဲ့အားနဲ့တောင်မှမနိုင်နဲ့မနိုင်မင်းဖြစ်တဲ့ကိစ္စမှာအခုလိုအချိန်တွေတော့အချိန်တွေမျိုးမှာဆိုရင်ဈေးဝါကောကျန်းမာရေးရောဒီဗောလန်တီးယားကိစ္စတွေကောအစခတ်သိမ်းပေါ့ဗျာသူတို့က100ရာခိုင်နှုန်းလောက်ပဲဆောင်းဆောင်းနိုင်မယ်ဆိုရင်90ရာခိုင်နှုန်းကတော့အကုန်လုံးဒုက္ခရောက်သွားမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာကပ်ရောဂါကိုဗစ်ကူးစက်မှုကိုကမ္ဘာတဝန်းမှာရှိတဲ့နိုင်ငံတွေကအစိုးရရဲ့အစီအမံကောင်းအတက်ပညာရှင်တွေရဲ့အားစိုက်ထုတ်မှုပြည်သူတွေရဲ့ပူးပေါင်းပါဝင်မှုတွေအဖက်ဖက်ကလူအားငွေရတွေနဲ့ခက်ခက်ခဲခဲရင်ဆိုင်ကြော်လှနေကြရတာပါဒီလိုအခြေအနေမျိုးမှာမြန်မာပြည်သူတွေကတော့စစ်အုပ်စုရဲ့အာဏာသိမ်းကာလ9လအတွင်းအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေကြောင့်ဘဝလုံခြုံမှုရှိတဲ့အခြေအနေစစ်အာဏာရှင်ကိုအမြင့်ပြတ်တွန်းလှန်တိုက်ခိုက်နေရတဲ့အခြေအနေတွေကြားမှာပဲကိုဗစ်ကိုရင်ဆိုင်နေကြရတာဖြစ်ပါတယ်။စစ်ကောင်စီရဲ့ညမထွက်ရအမိန့်ထုတ်ပြန်ထားတာတွေကြောင့်ကိုဗစ်အရေးပေါ်လူနာတွေကိုအညာအချိန်မတော်ကူညီပေးဖို့လုံခြုံရေးစိုးရိမ်နေရတယ်လို့သတ်မှတ်ထားတဲ့အချိန်တွေမှာပဲကိုဗစ်ကူညီကယ်ဆယ်ရေးတွေကိုအချိန်မီလှုပ်ဆောင်နေရတယ်လို့မန္တလေးမြို့မှာပရဟိတလူငယ်တို့ကပြောပါတယ်။
ဟုတ်ဥစ္စာပေါ်ကုသမှုအပိုင်းမှာဆရာဝန်မလုံလောက်တော့လို့ပါတော့ညာတော့အားတန်းတာလေးတွေပေါ့ကွ။ဟုတ်နောက်ဆက်တူကကျွန်တော်အိုးဝယ်ဖို့ ਆ ဆိုလို့ရှိရင်လည်းအဆင်မပြေကြီးပြအောက်ဆီဂျင်ထည့်ဖို့ ਆ လည်းအဆင်မပြေဘူးအဲ့လိုအပန်းကအတန်းနာလေးတွေအများကြီးရှိကြဗျ နောက်တစ်ခုကကျွန်တော်တို့ကကိုင်းနေတဲ့အတန်းတန်းကတော့ကျွန်တော်နိုင်ငံတော်တော့ကျွန်တော်တန်းနိုင်ငံတော်တော့ကျွန်တော်အဆောင်ကိုပြင်ပြောမှာပဲအညာမတွေ့ရကြတော့ဒီကိုဗစ်နဲ့ကြတော့နည်းနည်းဥစ္စာကငါတို့ညာတော့ကျွန်တော်ဘက်မှာကြတော့ကျွန်တော်တို့ကဒီဆေးရုံဆေးကြံပါတော့သူတို့ရှိပေါ့နောက်ဆေးရုံနေပါညာပို့တဲ့နယ်အားလုံးကိုသူကကြက်ပလိုက်ပြီအဲ့ကြတော့ကျွန်တော်ညာဘက်ကြတော့ဒီကိုဗစ်နဲ့
Kapu Sisi Turiye, Nesene Tongze Yagaino Jati, Kusemu Shini Javare. Tilo Chinima, Sikansi Pegaro, Kovic Kutai Tanari, Sandarigo, Long Lok Kamo Arm, Massizin B9 De Babu. Louis Tanachibi, Luni to Dead Yangom Yuma, Ajenga, Kovic Luna Tanchi, Tibiainete Tashi Kuta Pinayan, Asuya Gatsime Pinangabime, A good Sikansi Letamaro, Shaganan Laupe, Kutamu Pini Naina, Chipare. Mutani New Yisuya and Yujigaro, Julian Lashi Yama, Covid 90 Gagwe Tinto Gudai, Muta Saint Commissiono, Yahi Demera, Duwala Shilaga, Okota Anine Pawenbi, Puesi Kebare. Yamanang Yama, Pigger and the Townes and Meslanes Satonga Sabi, Tayamu Shigere, Covid 90 Patama Line, Duria Lima, Janja Canal, Suyane Pidu, Pubang Losan Kejaraba. Lashi Tatia Lan Yakalare, Sikansi, Anathan Kala Adremaro, Aning at Alopinine, Kovic Sashamu Sisuri Gale, Kuta Gawayima, Mapisom Lamuri Shinimago, Piduriga, So Yeni Tabare. Di Chiniri Nepatabi, Letaloma, Kovic Gusel Lakana Kansani Yare, Pidu Ugaro.
What, but my mamma did you know what? Adiyan Arabono. อะดิยามละเฉยมาอูตลอดคันซ้ายตะรีมุชายนามาดีเลเจ้ามาชะตะรู้မျိုးคันซ้ายได้ขาจ้ะတော့โหอะล่ะတော့ปกติแม้ไอ้เป็ดเดะหลุเทนนี่ตรงเว้ยบ่เนาะอ่าไอ้มาหัวซ้ายอีดีเนี่ยปลุกจิ้นပြီးတော့บาญาเนี่ยเปี่ยวตัวပြီးတော့နောက်ခါကြတော့ဘာဖြစ်လာလဲဆိုတော့อะดิยามนาနေหน้าซี้ล่ะတယ်နောက်ช้องซูล่ะတယ်ช้องซูเนี่ยญาบ้านมาตะรีทามิไล่ตาไอ้มาชุซีวุชุไล่ได้เฉยมาอนัตเมียတော့บ่เนาะโหอะมาဖြစ်ได้เฉยมาอะ
ပြီးတော့ဟိုဝန်သွားတယ်အဲ့လိုမျိုးသူရေးထားလက္ခဏာတွေအများကြီးပဲပို့ပေးလက္ခဏာတွေပေါ့အဲ့လိုမျိုးဖြစ်လို့ရှိရင်တခါတည်းဖီဘာကလစ်နစ်ကိုသွားကူပါဒီမှာမဖြစ်ပြီးရအောင်လို့ရေးထားတာပေါ့နော်စစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတော့မြန်မာနိုင်ငံအတွင်းမြို့ရွာပြည်စပ်ပြောင်းလဲလာတဲ့ကိုဗစ် ကူးစက်မှုနှုန်းကိုထုတ်ပြန်မှုမှာလည်းအချို့နေတွေမှာဆိုတုံးနောက်ကျော်အထိကူးစက်ခံရရတယ်လို့သိရပါတယ်။တကဘာလုံးမှာတိတ်ဆုံးသူ၄တန်းကျော်အထိရှိနေတဲ့ကိုဗစ် -19 သက်ရောက်မှုမှာတော့ပူးပေါင်းလှုပ်ဆောင်မှုဟာလွန်စွာအရေးကြီးတဲ့အခက်ကဏ္ဍဖြစ်ရှိနေတာပါ။ဒီလိုအခြေအနေမှာအာဏာသိမ်းကာလအတွင်းပညာရှင်တွေကိုနှိပ်စက်ဖန်ဆီးထောက်ချမှုတွေလုပ်နေတဲ့အကြမ်းဖက်စစ်အုပ်စုရဲ့လုပ်ရက
ကျွန်တော်တို့ကလည်းလုတ်ဆရာအကြောင်းရှိပဲတက်နိုင်သမျှဖြစ်သူတွေကိုကိုယ်ညီနေတယ်လို့အရင်ကိုဗစ်ကာလတခြားလို့ပါဝင်လုတ်ဆောင်လာခဲ့တဲ့ CDM ဆရာဝန်တူကပြောပါတယ်ကျွန်တော်ဆရာဝန်တွေကတော့ဒီပြည်မှာကျွန်တော်တို့ဒီ CDM ကိုလုပ်နေတဲ့ဆောင်တွေပဲကတော့ဟိုဒါပြည်သူစေတနာရှိလို့ဒါတက်ပြီးလည်းပြတ်ပြီးတော့ကျွန်တော်တို့တက်ဆွေးစကန်ဝေးမှာကိုယ်တက်ကိုတော့ငွေကိုကိုမိသားစုနဲ့ခွဲပြီးနေတယ်ဟိုကျွန်တော်တို့ဒီအစိုးရဝန်ထမ်းလို့ရတဲ့လူတွေဒီဗိုလန်တီယာဝန်လို့ပြည့်ရဆောင်တွေဆိုတာဒါငွေကြီးလည်း ကြည့်လို့ဝင်လို့ပြရတယ်ဟိုဆိုတော့ကြာအချိန်ဒီမှာပြည်သူတွေပေါ်စေတနာဘယ်လောက်ထားတယ်ဆိုတော့ကျွန်တော်သူ့ရဲ့ပြောကြမလို့ပေါ့နော်ဒါပေမဲ့အခုလက်ရှိအချိန်ဒီမှာကျတော့ဒီကိုဗစ်စင်တာမှာဒီကိုဗစ်ဆေးရုံတွေမှာဝင်လို့ဖို့ဆိုတာကဟိုမဖြစ်နိုင်ဘူးမဖြစ်နိုင်ဆိုတာကျွန်တော်တို့ဒီ CDM ဆရာဝန်တယောက်ကအဲ့လိုပြန်ဝင်သွားရင်လေဟိုတိုးတက်လည်းအနေရရှိတယ်နောက်တစ်ခုကဟိုအခုအား ပြီးတော့ဆောင်းလေးပဲလို့ရှင်းနာနာနေရင်တော့ကြည့်နေတယ်ဘူးဒါပေမဲ့လည်းကျွန်တော်ဆောင်းလေးဒီဘက်အတိုင်းဝဲရတော့ကျွန်တော်ဒီဘက်ဆောင်းလေးဖယ်ပြရတော့ဟိုကိုနိုင်နဲ့နိုင်နဲ့ပိုင်းရတော့အားလုံးဝမ်းကြီးကြိုးစားနေတာရှိတယ်ဒါလည်းပြည်သူတွေကကြည့်ကြပါဒါလည်းကြပါဟိုပြည်သူတွေဒီလိုဖြစ်နေတာဟိုမကြည့်နိုင်လို့ဝမ်းကူပေးနေတယ်ဒီဆောင်းဆောင်းလေးတိုင်းဝိုင်းနေရာနဲ့ဒါတစ်
ခုလက်ရှိစစ်ကောင်စီကတော့သူတို့အထုံးမှုကတော့သူတို့ဒီဘက်ကိုဗစ်ကိုကုသရေးကာကွယ်ရေးအထုံးမှုကတော့ဒါတော်တော်ကြီးကိုနေပါတယ်လို့မြင်ပါတယ
်မြန်မာနိုင်ငံရဲ့ကိုဗစ်အတည်ပြုလူနာရေးအတွက်ကနှစ်သိန်းပြည့်တော့မှဖြစ်ပါတယ်နေ့စဉ်နဲ့အမျှတိတ်ဆုံးနေရတဲ့ပြည်သူတွေကူးစက်ခံထားရခြင်းမှာအောက်ဆီဂျင်ကအစလိုအပ်မှုရှိနေတဲ့စောက်ရှောက်ကုသမှုတွေကြိုတင်ကာဝေးရေးမှာလည်းမက်စ်ကအစအလွယ်တကူဝယ်မရနိုင်တဲ့အခက်အခဲများစွာကိုပြည်သူတွေကကြုံတွေ့နေကြရတာပါဒီလိုအခြေအနေတွေဆိုးနေပေမဲ့စစ်ကောင်စီတပ်တွေကခုနေရစစ်တမ်းများကိုပြန်ခဲ့ရင်အရင်လိုပြည်သူတွေနဲ့စုပေါင်းအားနဲ့ထိန်းချုပ်နိုင်အောင်လုပ်သွားနိုင်တယ်လို့ဆရာဝန်တွေအပါအဝင်ကုညီလှုပ်ဆောင်သူတွေကဆိုကြပါတယ်ဒီလိုနိုင်ငံရေးမတည်ငြိမ်တဲ့ကာလအတွင်းမှာတော့ပြည်သူအများစုဟာကိုဗစ်ဘေးနဲ့ရင်မအေးကြသလိုအသက်ရှင်ရပ်တည်ရေးမှာလည်းရရမအေးစွာနဲ့ဖြတ်သန်းနေရဆဲပါဒီသတင်းကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SBS Radio ရဲ့သတင်းမျက်မှောက်ရေးရာနဲ့စိတ်ဝင်စားဖွယ်ရာအကြောင်းအရာတွေကိုသစ်မှားတာစကားနဲ့နားဆင်နိုင်ပါတယ်ဆွေးနွေးမှုတွေမှာပါဝင်ခြင်းနဲ့ဆိုရင်လည်း sbs.com.au/bemis ကိုသွားပြီးတော့ပါဝင်နိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ